တမရကွေဦးစည်းချုပ်မိုးကြုံမူကြီးမင်းအောင်လှရဲ့ AB 22ရက်နေ့မှာစတင်လိုက်တဲ့ဂျာမနီနိုင်ငံခီးစဉ်ဟာဂျာမနီမြန်မာနှစ်နိုင်ငံစစ်ဖက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဘာလင်အခြေစိုက်ပညာရှင်တဦးကသုံးသပ်ပါတယ်2019ခုထက်ထဲမှာဘာလင်မြို့မှာမြန်မာစစ်တပ်ရုံးပြန်လည်ဖွင့်ခွင့်ရလာပြီးနောက်ပိုင်းမြန်မာထိပ်ပိုင်းစစ်ခေါင်းဆောင်တို့အခုလိုဂျာမနီနိုင်ငံကိုချစ်ကြည်ရေးခီးတွားရောက်တဲ့အပေါ်သုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တချိန်ကအာနာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်မှာမြန်မာနဲ့ဂျာမနီနှစ်နိုင်ငံစစ်ဆန်ရေးကောင်းမွန်ခဲ့ပြီးအထူးသဖြင့်မြန်မာတပ်မတော်မှအသုံးများခဲ့တဲ့ G3 G4 rifle လက်နက်တွေကိုဂျာမနီရဲ့အကူအညီနဲ့မြန်မာနိုင်ငံမှာထုတ်လုပ်ခဲ့တာပါဒီလိုစစ်ဘက်ဆိုင်ရာအကူအညီတွေပေးခဲ့တဲ့ဂျာမနီဟာ1988ခုနှစ်မြန်မာနိုင်ငံကလူထုအုံကြွမှုကိုစစ်တပ်ကနှိမ်နှင်းခဲ့ပြီးနောက်မှာမြန်မာဂျာမနီစစ်တပ်ချင်းအဆက်ဆံဝေးသွားခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလည်းဂျာမနီပါဝင်တဲ့ဥရောပသမဂ္ဂကမြန်မာစစ်အစိုးရကိုလက်နက်ရောင်းချမှုအပါအဝင်အခြားသောဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ဒါအပြင်ဂျာမနီနဲ့မြန်မာနှစ်နိုင်ငံကြားစစ်တမ်းရုံးတွေယာယီပိတ်ပစ်ခဲ့ပြီးအခု2019ခုနှစ်ထဲမှာမှဂျာမနီနိုင်ငံဘာလင်မြို့မှာမြန်မာစစ်တပ်မှုရုံးကိုဖွင့်ခွင့်ပေးလာခဲ့ပါတယ်။ဒါကြောင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်ဟာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ
်။ဗမာပြည်ကလည်းစီးရဲစီးရဲကိစ္စနဲ့ကိစ္စပါတယ်ဆိုရင်တရုတ်တို့ရုရှားတို့နဲ့ပဲအများအားရင်းနှီးငါဆိုသူတို့ဆက်ဆံရတာမလားအဲ့ဒါကိုထပ်ပေါက်ရှာရင်းတဲ့သဘောနဲ့ရှိရင်ရှိမယ်။ဥဒင်မင်းခင်တုန်းကတော့ဒီဂျာမနီကဒီဖရစ်ဗန်နာကုမ္ပဏီကပေါ်မှာပြီးမှသွားပြီးတော့ G3 G4 တွေပါလေလက်လက်နဲ့ဒီသွားလုပ်ခဲ့တယ်အစဉ်အလာရှိတယ်လေ။အဲဒီဥဒင်မင်းခင်နောက်ပိုင်း88နောက်ပိုင်းမှာတော့နည်းနည်းလေးပြန်ပြီးတော့စိမ့်သွားလို့ဖြစ်တော့ခုပြန်ပြီးတော့ခုဒီစစ်တောင်ယုံနေပါလေပြန်ဖွင့်တဲ့သဘောတွေပါလေရှိတယ်ဆိုတော့ဘုံဘုံမင်းမင်းအောင်နိုင်ကိုလည်းဒီမှာလာလဲမယ်ဆိုရင်တော့ဆက်ဆံမှုကပြန်ပြီးတော့အင်္ဂါနဲ့ဆန်တော့အများကြီးကောင်းလာဖို့တော့ရှိမှာပဲလေ။ဗမာပြည်ကလည်းတရုတ်ကိုမိခိုးနေရတဲ့ဟာကလည်းကင်းလို့ချင်တဲ့စိတ်ပေါ်နေတာတော့ကြာပြီနဲ့ကျူတယ်။အဲ့ဒါဆိုတော့လေဗမာပြည်တော်ကကောင်းမှာပါဗျာ
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်အသေးစိတ်ကိုတက်မတော်ဘက်ကထုတ်ပြန်တာမျိုးမရှိပါဘူး။ဂျာမနီနိုင်ငံကစစ်တမ်းရုံးတွေမှာစစ်တမ်းမှုရဲ့အဆင့်ဟာများသောအဖြစ်ဗိုလ်မှူးကြီးအဆင့်ကိုသာခံထားလိရှိပေမဲ့မြန်မာတက်မတော်ကဗိုလ်မှူးချုပ်တယောက်ကိုဂျာမနီဆိုင်ရာစစ်တမ်းမှုအဖြစ်ခံထားတာကိုကြည့်ရင်ဂျာမနီမြန်မာစစ်ဘက်ဆက်ဆံရေးကိုတိုးမြှင့်လိုပုံရတယ်လို့ကတိကဟောင်းဥက္ကမောင်စောကမြင်ပါတယ
်။ထူးထူးခြားခြားကရော့တဲ့စစ်တပ်မှုကခင်ဗိုလ်မှူးကြီးရာထူးအဆင့်နဲ့မဟုတ်ဗိုလ်မှူးချုပ်ရာထူးအဆင့်နဲ့ဖြစ်နေတယ်။ဖြစ်နေတယ်ဆိုတော့စစ်တပ်ချင်းကိုသူတို့ဆက်ဆံရေးပုံပြီးကောင်းအောင်စူးစမ်းနေတဲ့ပုံရတယ်။ဘာလို့လဲဆိုတော့သူတို့အများအပြည့်စိတ်ဝင်စားနေတာကဒီဂျာမနီနဲ့ချမ်းသူတို့ပေါင်းတယ်။ဂျာမနီနဲ့ချမ်းပေါင်းတော့ကအရှိဂျာမနီစစ်တပ်ကိုအနောက်ဂျာမနီစစ်တပ်ထံမှဘယ်လိုပေါင်းစီပြီးထည့်သွားတယ်ဆိုတာအဲ့လိုသူတို့စိတ်ဝင်စားတဲ့ပုံပေါ်တယ်။ဗမာပြည်ဘက်ကဘာလို့ဗမာပြည်ဘက်ကလည်းကုမာကိုတိုင်းရင်းသားလက်နက်ကင်အဖွဲ့တွေပါနေတဲ့သူတို့အဖွဲ့ပေါင်းစုနဲ့ညီညာရေးဆွေးနွေးနေတယ်မလား။တကယ်လို့ညီညာရေးအောင်မြင်လို့ရှိရင်သူတို့တက်တယ်ဘယ်လိုပေါင်းရမလဲဆန်းအောင်ပြောစိတ်ဝင်စားပုံရတယ
်။ဂျာမနီနိုင်ငံအနေနဲ့ကလည်းသူတို့ရဲ့ဖောက်တယ်ဟောင်းမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချခြင်းပုံရတယ်လို့ဦးခင်မောင်စောကပြောပါတယ
်။လုံနေတဲ့တင်းတင်းထွန်းထွန်းလောက်ကလေးကဥရောပသမဂ္ဂမှာဗမာပြည်ကိုဆန့်ကျင်လို့ဖို့ကိစ္စတွေပါတယ်ဆိုအခုဒီကေမာရီယာတို့ဒီဥရောပသမဂ္ဂနဲ့မှာတို့ဆွေးနွေးနေကြတာအဲဒီပြည်ပစ္စည်းတွေဒီမဆန်ခင်းနေဖွင့်ပေးမယ်ပေါ့လက်နဲ့နဲ့ပါနဲ့တော့မဖွင့်ဘူးဆိုတော့အတိုက်ခံတချို့တွေကအဲ့ဒါမှာတို့နိုင်ငံရှင်းရှင်းပဲညင်းနေကြတာဟာအစ်စနဲ့ငါပိတ်ထားလို့ရှိရင်ငါတို့ပိတ်ထားလို့ရှိရင်တို့ကရုရှားစီယာဝယ်ဒီယုတ်စီယာဝယ်နေအဲတို့ပဲမြင်နေမှာပဲငါတို့စီယာနဲ့လာဝယ်လို့ရှိရင်ငါတို့ကိုယ်နဲ့ရောင်းရင်ပုံမကောင်းဘူးလားငါတို့စီရရောင်းတဲ့အတွက်ကြောင့်ငါတို့နဲ့သူတို့နဲ့စစ်တပ်ချင်းနဲ့ဆက်သွယ်ရလာမယ်။အဲ့လိုနည်းနဲ့ငါတို့ကသူတို့ပြည်ကနေပြီးစစ်သားစစ်ဗိုလ်တွေကိုဒီမိုကရေစီ training ပေးသွားလို့ရတယ်။အဲ့တော့ငါတို့လက်နဲ့ရောင်းတာအပေါ်မကောင်းဘူးလားဆိုတဲ့ဆွေးနွေးပွဲတစ်ခုထွက်လာဘူးတဲ့။အဲ့ဒါလုံခဲ့တဲ့နှစ်ကျော်တော့လောက်ကအခုချိန်ကဘာမှမလဲအပြောင်းလဲရှိနေပြီဆိုတော့ဘာမှပြည်ရဝယ်ချင်းနဲ့ဆိုတော့သူတို့ရောင်းမှာပ
ါ။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဂျာမနီတပ်မတော်စီဦးစီးချုပ်ဗိုလ်ချုပ်ကြီးဗော်ကာဗေကာရဲ့ဖိတ်ကြားချက်အရဂျာမနီနိုင်ငံကိုချစ်ကြည်ရေးအဖြစ်ဤပီလာ22ရက်မနက်၈နာရီကျော်မှာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေထွက်ခွာသွားတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဗိုလ်ချုပ်မူကြီးနဲ့အတူဇနီးဒေါ်ကျူကျူလှကြီးရည်လေးညှိနှိုင်းကိုကဲရီမှုဗိုလ်ချုပ်ကြီးမြထွန်းဦးနဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတက်မတော်အရာရှိကြီးတွေလိုက်ပါသွားတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဗိုလ်ချုပ်မူကြီးမြောက်လှိုင်တဲ့အဖွဲ့ဟာဂျာမနီနိုင်ငံကိုအသွာ ဩစတြေးလျနိုင်ငံကိုအလုတ်သဘောရခရီးတထောက်ဝင်ရောက်လည်ပတ်မှာဖြစ်ပြီးဩစတြေးလျတပ်မတော်စီဦးစီးချုပ်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့စစ်မှုလုပ်ငန်းတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ဆိုပါရခင်ဗျာ